ဂျပန်နဲ့တောင်ကိုရီးယားအကြားကပင်လယ်ပြင်မှာဇန်နဝါရီလ25ရက်နေ့ကဖြစ်သွားခဲ့တဲ့သင်္ဘောနစ်မြှုပ်မှုကြောင့်လူ10ဦးသေဆုံးသွားတယ်လို့တရုတ်အရာရှိတွေကပြောပါတယ်။သေဆုံးသွားတဲ့10ဦးထဲမှာ6ဦးဟာတရုတ်နိုင်ငံသားတွေဖြစ်တယ်လို့ဂျပန်နိုင်ငံအနောက်ပိုင်းဖူကူအိုကာမှာရှိတဲ့တရုတ်ကောင်စီဝန်လျူဂျွီဂျွန်းကတရုတ်အစိုးရပိုင်သတင်းဌာနဖြစ်တဲ့ CGTN ကိုပြောတာကိုခိုးကားပြီး AP သတင်းမှာရေးပါတယ်။ဂျပန်အနောက်တောင်ပိုင်းကမ်းလွန်ပင်လယ်ပြင်မှာပေါထူးနီးညတကောင်ဝန်းကျင်မှာနှိမ့်မြုပ်သွားတဲ့တန်ချိန်6550ကျော်တန်ရှိတဲ့ဂျင်တန်လို့အမည်ပေးထားတဲ့အဲ့ဒီသင်္ဘောပေါ်မှာသင်္ဘောသား22ဦးလိုက်ပါတော့တာမှာတရုတ်နိုင်ငံသား14ယောက်နဲ့မြန်မာနိုင်ငံသား10ယောက်တို့ဖြစ်တယ်လို့ပြောပါတယ်။မနေ့ဇန်နဝါရီလ25ရက်နေ့အထိတော့14ဦးကိုကယ်တင်နိုင်ခဲ့ပြီးဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဂျန်နဲ့တည်ဆုံသူတို့ဦးဟာဘယ်နိုင်ငံသားတွေဆိုတာတရုတ်ကောင်စီကအတိအပြုပြောဆိုတာမရှိပေမဲ့သူပြောပုံအရတခြားတည်ဆုံသွားသူတို့ဦးဟာမြန်မာတွေဖြစ်မဲ့သဘောတက်ရောက်နေပါတယ်။ရေချောင်းပို့ဆောင်ရေးဆိုင်ရာ internet website ရဲ့အဆိုအရဟောင်ကောင်ကျွန်းမှာမှတ်ပုံတင်ထားတဲ့ဒီသင်္ဘောဟာမလေးရှားစိတ်ကမ်းမျိုးဖြစ်တဲ့ပို့ကလန်ကနေဒီဇင်ဘာလ3ရက်နေ့ကတောင်ကိုရီးယားနိုင်ငံအင်ချွန်းစိတ်ကန်းကိုထွက်ခွာသွားခဲ့တာလို့ဖော်ပြထားပါတယ်ခင်ဗျ။